မြန်မာနိုင်ငံတွင်ပြုပြင်ပြောင်းလဲမှုတွေအတွက်နိုင်ငံရေးရောစီးပွားရေးပိုင်းမှာပါပြောဆိုထားတဲ့ဂရီကဝတ်တွေကိုမြန်မာအစိုးရအနေနဲ့ပြီးပြတ်အောင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့အမေရိကန်အကြီးတန်းတန်တမန်ဟောင်းတဦးကဝေဖန်ပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထိဆက်ဆံရေးမှုဟာကနအူးအဖြစ်အစိုးရပိုင်းဆက်ဆံရေးဖြစ်ပြီးနောက်ပိုင်းအတွက်တော့စိန်ခေါ်ချက်တွေရှိနေတယ်လို့အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဟောင်းကက်ကမ်ဘယ်ကပြောဆိုခဲ့တာပါ။ဒီအကြောင်းကိုကိုသားညွန်ကတင်ဆက်ပေးပါမယ်။
အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဟောင်းကတ်ကမ်ဘဟာဆိုလို့ရှိရင်အမေရိကန်ပြည်အောင်စုရဲ့ဒီမြန်မာနိုင်ငံနဲ့ထိစပ်ဆက်ဆံရေးမှုမှာပထမဆုံးထိစပ်ဆောင်ရွက်ခဲ့ရတဲ့အမေရိကန်အကြီးတန်းတန်တမန်လို့ပြောရမှာဖြစ်ပါတယ်။သူ့ရဲ့လက်ထက်မှာပဲအမေရိကန်နဲ့မြန်မာအစိုးရချင်းဆက်ဆံရေးနီးနီးကပ်ကပ်ပြန်လည်စတင်ခဲ့တယ်လို့ပဲမြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုစတင်မြင်ခဲ့ရတဲ့အမေရိကန်တန်တမန်လည်းဖြစ်ပါတယ်။ဒါပေမဲ့လို့ဒီမြန်မာနိုင်ငံအနေနဲ့ပြောဆိုထားတဲ့ဂတိကဝတ်တွေကိုပြည့်ပြတ်အောင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့မစ္စတာကမ်ဘယ်ကဒီပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအမေရိကန်ပြည်အောင်စုStimson နိုင်ငံတကာလေးလိုက်ဌာနမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြောဆိုသွားခဲ့ပါတယ်
။ But I would say to date much of the promise is as yet unrealized and that's across the board politically inside the country relations with other
နိုင်ငံရေးစီးပွားရေးကုန်သွယ်ရေးပိုင်းဆိုင်ရာတွေမှာပြောထားတဲ့ဂရီကဝတ်တွေပြီးပြတ်အောင်မလုပ်နိုင်သေးပါဘူး။ဒါတွေနဲ့ပတ်သက်လို့ရုန်းကန်ဆောင်ရွက်နေရစဲလို့တော့ပြောနိုင်ပါတယ်။
မြန်မာနိုင်ငံရဲ့2011ခုနှစ်ကစတဲ့3နှစ်တာကာလပြည်ပြင်ပြောင်းလဲရေးအခြေအနေတွေကိုမစ္စတာကမ်ဘယ်ကသုံးသပ်ခဲ့ရမှာတော့မြန်မာနိုင်ငံရဲ့အပြောင်းလဲဟာဒေသတွင်းမှာအတော်လေးထင်ရှားရေးပါပြီးမဲ့ဒီအပြောင်းလဲတွေကိုတော့ဒီလာမယ့်2015ရွေးကောက်ပွဲအခြေအနေနဲ့စောင့်ကြည့်ပြီးတော့ကဲဖြတ်သွားရလိမ့်မယ်လို့ပြောပါရတယ်။2015ခုနှစ်ရွေးကောက်ပွဲအခြေအနေနဲ့ဒီပေါ်မှာအတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ဘက်ကဘယ်လိုမျိုးတုံ့ပြန်မလဲဆိုတာအရေးကြီးတဲ့ကဲဆတ်မှုဖြစ်တယ်လို့ဆိုပါရတယ်။အမေရိကန်ပြည်သူအနေနဲ့မြန်မာနိုင်ငံနဲ့လက်ရှိဆက်ဆံရေးဘက်မှာအမေရိကန်လွှတ်တော်ဘက်မှာစင်ခေါ်မှုတွေရှိနေပြီးတော့အစိုးရချင်းဆက်ဆံရေးကတော့အဓိကဖြစ်နေတယ်ဆိုပြီးတော့သုံးသပ်ပြောခဲ့ပါတယ်
။ Our primary form of engagement has been a very substantial set of government engagements. And so when you talk to
ကနဦးအဖြစ်ထိစပ်ဆက်ဆံရေးဘက်ဟာအစိုးရဆက်ဆံရေးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်နိုင်ငံသားဌာနအရာရှိတွေအနေနဲ့အသွားအလာအများဆုံးနိုင်ငံတစ်နိုင်ငံဖြစ်ခဲ့ပါတယ်။ဒါဟာအရေးကြီးတဲ့အပြုသဘောဆောင်ချက်ပါ
။အမေရိကန်ပြည်အောင်စုအနေနဲ့မြန်မာနိုင်ငံပေါ်မူဝါဒချမှတ်တဲ့နေရာမှာအရင်တုန်းကအမေရိကန်လွှတ်တော်ပိုင်းနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေကအဓိကလို့ဖြစ်ခဲ့ပြီးမြဲအခုဆိုရင်တော့အမေရိကန်အစိုးရပိုင်းကိုယ်တိုင်ကအဓိကပါဝင်ပတ်သက်လာရတယ်လို့လည်းသုံးသပ်ထားပါတယ်။စီးပွားရေးဆက်ဆံမှုဘက်မှာတော့အမေရိကန်ရောဥရောပကကုမ္ပဏီတွေအတွက်ပါအကန့်အသတ်တွေစိုးရိမ်မှုတွေရှိနေကြတော့မယ်လို့ပြောပါတယ်
။ So the vast majority of American firms, the vast majority frankly even European firms have decided for the time being that there's not enough progress on intellectual property on legal issues.
အလုပ်သမားရေးစားတဲ့ကိစ္စတွေမှာတိုးတက်မှုမရှိသေးဘူးလို့အမေရိကန်ကုမ္ပဏီအများစုဥရောပကုမ္ပဏီအများစုတို့ကလည်းတွက်ထားပါတယ်။လုပ်ငန်းရှင်ကုမ္ပဏီတွေအနေနဲ့အခက်အခဲစိန်ခေါ်ချက်တွေတော်တော်များများကိုရင်ဆိုင်ကြရပါတယ်
။လက်ရှိမြန်မာနိုင်ငံမှာလုပ်နေတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုအများစုဟာအာရှနိုင်ငံတွေနဲ့အရှေ့လေပိုင်းဒေသနိုင်ငံတွေဖြစ်ပြီးတော့တာဝန်သိရင်းနှီးမြှုပ်နှံမှုနဲ့အတူဆောင်ရွက်ရမယ့်အနောက်နိုင်ငံတွေဘက်ကတော့ရင်းနှီးမြှုပ်နှံမှုအတွက်စိုးရိမ်မှုတွေရှိနေတော့မယ်လို့သူကထောက်ပြပြောခဲ့တာဖြစ်ပါတယ်။တချိန်ထဲမှာဒီစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တော့ကနဦးလက်ရှိအခြေအနေမှာအခက်အခဲရှိနေတယ်လို့သူကပြောပါတယ်။သူတို့ဖြစ်ကဒီဆယ်စုနှစ်တွေနဲ့ခြီးပြီးတော့ရှိခဲ့တဲ့စီးပွားရေးပုံစံနဲ့ခရိုနီလုပ်ငန်းရှင်တွေရဲ့ကြီးစိုးမှုတွေကိုအချိန်ယူပြီးတော့ဆောင်ရွက်ဖြည့်ရှင်းရလိမ့်မယ်လို့ပြောပါတယ်။ဒါကြောင့်လည်းသမ္မတဥဘာမအနေနဲ့အခုလာမယ့်မြန်မာနိုင်ငံခီးစဉ်အတွက်မှာယင်းနှိမ့်နိုင်မှုဆိုင်ရာကိစ္စရပ်တွေပါဝင်စီးပွားရေးနိုင်ငံရေးဆိုင်ရာကိစ္စရပ်အတော်များများကိုမြန်မာဆွေးနွေးကိုမိကုံထုတ်ရလိမ့်မယ်လို့မစ္စတာကတ်ကမ်ဘာကအကြံပြုပြောဆိုပါတယ်။လက်ထောက်နိုင်ငံကြီးဝန်ကြီးဟောင်းကတ်ကမ်ဘာဟာဆိုလို့ရှိရင်ဒီဥဘာမအစိုးရရဲ့အရှေ့ပိဖစ်အာရှမူဝါဒနဲ့အတူအာရှနဲ့ပစိဖိတ်ဒေသဆိုင်ရာတန်တမာရေးလုပ်ငန်းတွေကိုကနေဦးစတင်ခဲ့ရသူဖြစ်ပါတယ်။အဲ့ဒီထဲမှာဒီမြန်မာနိုင်ငံလည်းအပါအဝင်ပါ။လက်ရှိအမေရိကန်အစိုးရဘက်ကတော့မြန်မာနိုင်ငံရဲ့အပြောင်းလဲကိုအမေရိကန်အစိုးရရဲ့ဒီမူဝါဒသစ်အောင်မြင်မှုတရားဆိုပြီးတော့အမြဲတမ်းထောက်ပြပြောလို့ရှိပါတယ်။ဒါပေမဲ့လို့အမေရိကန်လွှတ်တော်ဘက်မှာတော့အမေရိကန်အစိုးရအနေနဲ့မြန်မာအစိုးရကိုသိပ်ပြီးတော့လိုက်လျောလွန်းနေဆိုပြီးတော့ဝေဖန်မှုတွေရှိနေပါတယ်ခင်ဗျာ။